တရုတ်နိုင်ငံဘီဂျင်းမြို့တော်ကပြည်သူ့ခမ်းမဆောင်ကြီးမှာဒီကနေ့တနင်္ဂနွေနေ့စတင်လိုက်တဲ့နှစ်ပတ်လည်လွှတ်တော်ညီလာခံမှာတော့နိုင်ငံတော်ဝန်ကဆွေရုံးရောက်ရှိလာကြတဲ့ထောင်နဲ့ချီတဲ့ကိုယ်စားလှယ်တွေတက်ရောက်နေပါတယ်။အခု2019ခုနှစ်မှာတရုတ်ပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုပြည်တွင်းအသတင်းထုတ်လွှင့်မှုတန်ဖိုး GDP ကို 6.5% ခန့်နှုန်းလောက်ထိတိုးချဲ့ခြင်းနဲ့လို့တရုတ်ဝန်ကြီးချုပ်လီခတ်ကျင်းကတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုပြောပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကို 6.5% ခန့်နှုန်းကနေ 9% ခန့်လောက်ထိကြီးမားထားခဲ့ပြီးဖွံ့ဖြိုးမှုနှုန်းက 6.9% ရာခိုင်နှုန်းရှိခဲ့ပြီး26နှစ်တာကာလအတွင်းအနှေးအကွေးဆုံးဖြစ်ခဲ့ပါတယ်။နိုင်ငံရဲ့အရေးကြီးဆုံးပြဿနာတစ်ခုဖြစ်တဲ့လေထုညဉ့်ညံမှုကိုရှော့ချနိုင်ရေးလို့ပို့ဝန်ကြီးချုပ်ကကတိပြုထားပါတယ်။လေထုညဉ့်ညံမှုဖြေရှင်းရေးမှာအလုံးတာဝန်ရှိတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ရေထုညေထုညဉ့်ညံရေးကိုလည်းထိန်းချုပ်ကာကွယ်ရေးဆောင်ရွက်သွားမယ်လို့ဝန်ကြီးချုပ်ကဆိုပါတယ်။သဘာဝပတ်ဝန်းကျင်ညဉ့်ညံမှုအန္တရာယ်တွေကိုတရုတ်လူလတ်တန်းစားတွေကြားပို့ပြီးတိရှိနားလေလာတာကြောင့်လေတုညဉ့်ညံစေတဲ့စက်ရုံတွေစွန့်ပစ်ပစ္စည်းတွေကိုမိရှုတဲ့စက်ရုံတွေတိဆောက်မှုတွေပေါ်နိုင်ငံတော်ကကန့်ကွက်ဆန္ဒပြမှုတွေတိုးလာခဲ့တာဖြစ်ပါတယ်